အမေရိကန်ပြည်သူနယူးယောက်မြို့မှာလူရှင်ဦးသေဆုံးခဲ့တဲ့အထိထွက်ကားစင်းနဲ့ဝင်တက်ခဲ့တဲ့ဥဇဘက်ကစ္စတန်နိုင်ငံကရွှေ့ပြောင်းလာသူအသက်29နှစ်ရွယ်စေဖူလိုဆိုင်ပေါ်ပါသူတို့လူတစ်ယောက်ဖြစ်တဲ့အကြောင်းအဲစံစစ်သွေးချဖော်ကပြောဆိုလိုက်ပါရဲ့တကယ်တူဟာအဖွဲ့ဝင်စစ်သည်တူဖြစ်တဲ့အကြောင်းအစိုးရအုပ်စုရဲ့ပတ်စင်စာတောင်ဖြစ်တဲ့အဲနာဘားကဖော်ပြရင်လည်းထောက်ထားတဲ့ဆိုလျာတတ်တာတော့မရှိပါဘူးပြင်ွေးပြီးသားကန်ဆန်းတဲ့အစီအစဉ်နဲ့အမေရိကန်ကိုရောက်လာတဲ့ဆိုင်ပေါ်ကတော့အင်္ဂလိပ်ကနယူးယောက်မြို့မှာစပိန်သမားတွေနဲ့စီကားရလမ်းတစ်လျှောက်အငှားထွက်ကားစင်းနဲ့ဝင်တိုက်ခဲ့တဲ့အတွက်ချမ်းပေါ်ဝါနဲ့ဆက်နွယ်တဲ့အမှုတွေနဲ့တရားစွဲထားပါတယ်တကယ်မို့တွင်လူသားချင်းလောက်လဲတရားရရှိခဲ့တာပါကကန်းနဲ့ဝင်တိုက်ခဲ့တဲ့စိုက်ပေါ့ကိုရဲရဲရှိသူကပြစ်ကပ်ဖမ်းဆီးရကရရှိခဲ့တဲ့တရားကြောင့်စေယုံတင်ကုသပေးထားရပါတယ်စေယုံမှာရှိနေတော့ assistant စွေချွာတွေကိုတစ္ဆာခံကြောင်းပြောခဲ့တယ်လို့ဆွေရောက်ဖွဲ့ရဲ့အလံကိုလည်းစေယုံကခန်းမှာချိန်ဆထားလို့ကြောင်းပြောခဲ့တယ်လို့တာဝန်ရှိသူတွေကတော့လက်မခံခဲ့ပါဘူးဥဇဘက်ကစ္စတန်သမားရှက်ကတ်မီယာစီယိုရက်ကတော့တက်ခဲမှုကအကျဉ်းကင်းတဲ့ပြီးရက်စက်တဲ့လောရက်ဖြစ်ကြောင်းပြောဆိုခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝပူးပေါင်းကူညီဖို့အသိရှိရကြောင်းပြောဆိုခဲ့တာပါ။အဲဒါနဲ့တက်ခဲတဲ့လောရက်ဟာမကြာခင်နှစ်တွေအတွင်းအနောက်နိုင်ငံတွေမှာအားစပွဲကိုအားကျပြီးအချမ်းဖက်ဝါရီတွေကကားအုံပြတက်ခဲတဲ့လောရက်မျိုးနဲ့တူညီနေကြောင်းလည်းအမေရိကန်လူမျိုးရေးအနာဂတ်ကပြောဆိုနေကြပါတယ်။အမေရိကန်သုတေသနစစ်တမ်းတစ်ခုမှာတော့2014ခုနှစ်ကစလို့မတော်ကားကိုတုံးပြီးတက်ခတ်မှုက15ကျင်းဖြစ်ခဲ့ပြီးလူပေါင်း140ကျော်သေဆုံးရကြောင်းဖော်ပြထားပါတယ်။နယူးယောက်မှာတင်းနေနေချင်းပတ်တဲ့မာတုံပြည်ပြည်မှာလူပေါင်း5000ကျော်ပါဝင်နိုင်မယ်လို့ခန့်မှန်းထားပြီးပြည်သက်ထောင်ထောင်ချီကြီးကြီးကျယ်ကျယ်ဖြစ်တာကြောင့်ကျူတင်သတိထားတဲ့အနေနဲ့လူကြီးတို့မြင့်ထားမှဖြစ်တဲ့အကြောင်းလေးရက်ကဘက်ကသတင်းထုတ်ပြန်ထားပါတယ်။